ဒေါင်ဆန်းစုကြည်ကရှောက်ထားသူအနေနဲ့ဆွဲဆိုထားတဲ့ NLD ပါတီဆက်လက်ရည်တည်ခွင့်အမှုကိုလာမယ့် November 28ရက်ကြာသပတေးနေ့မှာနေပြည်တော်တရားရုံးချုပ်မှာကြားနာမှာဖြစ်ပါတယ်။အမှုကိုလက်ခံတဲ့မခံတဲ့ကြားနာမယ်လို့အကြောင်းကြားတာဟာဥပဒေကြောင်းအရလွဲချော်နေတယ်လို့ရှေ့နေကြီးဦးကြည်ဝင်းကထောက်ပြပါတယ်။ဒီအမှုအခြေအနေပြည်စုံကိုတော့မတင်းတီရီကဆက်ပြီးပြောပြပေးပါရှင်။
ဟုတ်ကဲ့ပါရှင်လာမယ့်နိုဝင်ဘာလ18ရက်နေ့ကျရင်နေပြည်တော်တရားရုံးချုပ်မှာ NLD ပါတီဆက်လက်ရည်တည်ခွင့်အတွက်ဆွဲဆိုထားတဲ့အမှုကြားနာကြမှာဖြစ်ပါတယ်ဒီကိစ္စအတွက်ဒေါက်ဆန်းစုကြည်နဲ့အတူရှေ့နေတွေဖြစ်ကြတဲ့ဦးကြည်ဝင်းဦးညံဝင်းနဲ့ဦးကျော်ဟိုးတို့သုံးဟာဒီကနေ့တွေ့ဆုံဆွေးနွေးခဲ့ပါတယ်အဲ့ဒီအထဲမှာအားလုံးသုံးသက်တာကခေါ်စည်းနဲ့မှအမှုကိုလက်ခံသိမ့်မသိမ့်ကြားနာတယ်လို့အကြောင်းကြားထားတာဟာဥပဒေကြောင်းအရအတုံးနှုံးတွေလွဲချော်နေတယ်လို့ပြောပါတယ်ဘာဖြစ်လို့လဲဆိုတော့သူတို့ဆွဲဆိုထားတဲ့အမှုဟာတရမအထွေထွေအမှုစင်းထဲမှာပါဝင်နေတဲ့မူလမှုသာဖြစ်ပြီးတော့လက်ခံသိမ့်မသိမ့်ဆိုတဲ့စကားရက်ကိုတုံးထားတဲ့ပြင်ဆင်မှုမဟုတ်ဘူးလို့ရှင်းနေကြီးဦးကြည်ဝင်းကထောက်ပြပါတယ
်အမှုခေါ်စင်းမှာကအမှုကိုလက်ခံသိမ့်မသိမ့်ဆိုပြီးတော့အဲ့လိုပါအဲ့ဒါမှမှန်မှုကျွန်တော်တို့ဆွဲတဲ့အမှုကမူလမှုပြတရမအထွေထွေအထွေထွေဆိုပေမဲ့လို့ဒါအမှုလားမှုမူလမှုဆိုရင်တရားမကျင့်သုံးဦးရေပုံမှာနော်တရားလေးသက်တင်မှာဘယ်လိုပြဌာန်းထားလဲဆိုတော့ဟာဟလာမထွေတို့ဘာတို့ဟလာမသေးတို့အဲ့ဒါဒီဟိုစစ်ဆေးတဲ့အခါမှာနဲ့တရားမကြီးမှုစစ်ဆေးတဲ့လုံထုံးလုံနီးအတိုင်းအနည်းဆက်ဆုံးဖြစ်နိုင်အောင်အဲ့ဒီအတိုင်းဆောင်ရွက်စစ်ဆေးသွားသူတို့ကငါကပြောတယ်လက်ခံသိမသိဆိုလေကြာနာဖို့အကြောင်းကိစ္စမပေါ်
တခါခုဆွဲဆိုထားတဲ့ NLD စက်တက်ဓာတ်တီခွင်းနဲ့ပတ်သက်လို့1983စကရဲများအနက်ဒိတ်ပဲဖွင့်ဆိုရေးတဲကပုံမှန်14ဥပဒေနဲ့တရားဝင်ဖြစ်နေပြီးတော့နောက်တစ်ကြိမ်ထပ်ပြီးမှတ်ပုံတင်ဖို့ဆိုတာဟာမမှန်ကန်ဘူးလို့လည်းပြောပါတယ
်ပုံမှန်14ဆိုတာမှာဖတ်ကြည့်လိုက်လို့ရှိရင်ကာကြီးခါခွေကားငယ်ခါကြီးဆိုပြီးတော့အပိုက်ခွဲ၄ခုရှိတယ်တို့တို့နဲ့လို့ရင်ပြောရင် now ဥပဒေပြဋ္ဌာန်းပြီးတော့ရှေ့ကဟိုတုန်းကပြဋ္ဌာန်းတဲ့ဥပဒေကိုပယ်ဖျက်လိုက်စေကမူတဲ့နော်ဟိုအရင်တုန်းကပြဋ္ဌာန်းထားတဲ့ဥပဒေအရနော်လုတ်ခဲတဲ့ကောင်းကောင်းလုတ်ဆောင်ပြီးတော့ရရှိထားတဲ့အချက်လက်တွေ benefit ပေါ့နော်အပိုင်ခွင့်တွေစသဖြင့်အဲ့ဒါ rights တွေအဲ့ဒါဒီကိုဥပဒေဖြတ်သိမ်းလိုက်တော့လေမထိခိုက်စေရဘူးဒါနည်းအားဖြင့် NLD ရ92နှစ်ကောင်းကောင်းမွန်မွန်သူနိုင်ငံရေးအဖွဲ့အစည်းနေနဲ့ရည်တည်လာတဲ့အခုမှထပ်ပြီးမပုံတင်ရမယ်ဆိုတဲ့သဘောဟာမမှမှုခါရှင်းချင်းပြောရင်ပုံမှန်14နဲ့ညီစွန်းနေ
ဒေါက်ဆာစုကြည်ရဲ့ရှင်းနေတူဖြစ်တဲ့ဦးကြည်ဝင်းပြောပြခဲ့တာပါရှင်ဒီအမှုကိုကြားနာမဲ့နိုဝင်ဘာလ18ရက်နေ့ကြာလို့ရှင်တော့ NLD ရဲ့ရှင်းနေတွေဖြစ်ကြတဲ့ဦးညံဝင်းနဲ့ဦးကျော်တို့နှစ်ဦးဟာနှွေပြီးတော့ကိုတွားရောက်မှာဖြစ်ပြီးတော့ဒေါက်ဆာစုကြည်ဟာဒီနေ့ပြီးတော့ကကြားနာမဲ့အမှုကိုကိုယ်တိုင်လိုက်မလိုက်ဆိုတာကိုတော့အတိအကျမသိရသေးပါဘူးရှင်